မေရိကန်ပြည်ထောင်စုနဲ့တွေ့ဆုံပြီးတိုက်တဲ့နေရာတိုက်တဲ့ပုံစံနဲ့ဆွေးနွေးဖို့အစဉ်အဆက်ရှိကြောင်းမြောက်ကိုရီးယားဘက်ကတောက်တာနေမှာပြောကြားလိုက်ပါတယ်။ဒါဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျင်ဦးနဲ့ပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲကိုဖျက်လိုက်ကြောင်းသမ္မတဆိုင်ရာထရမ့်ကကြာတာပတိနေမှာပြောကြားပြီးမြောက်ကိုရီးယားဘက်ကအဲ့ဒီလိုတုံ့ပြန်လိုက်တာဖြစ်ပါတယ်။စင်ကာပူနိုင်ငံမှာဇွန်လ10ရက်နေ့ကျင်းပဖို့စီစဉ်ထားတဲ့တွေ့ဆုံဆွေးနွေးမှုဆက်ပြုလုပ်ရေးအတွက်အမေရိကန်ပြည်ထောင်စုဘက်ကစဉ်းစားဖို့အချိန်ပေးလိုကြောင်းမြောက်ကိုရီးယားလက်ထောက်နိုင်ငံသားဝန်ကြီးလက်ဖြင့်နျူကလ িয়ার ရေးကိစ္စတွေကိုကာလရှည်ကြာဥဆောင်ဆွေးနွေးလာသူအကြီးတန်းတန်တမာတဦးလည်းဖြစ်တဲ့ကင်ကျေးကွန်ကကင်ကျေးကွန်ရဲ့ကြေညာချက်ကိုမြောက်ကိုရီးယားအစိုးရပိုင်းသတင်းမီဒီယာတွေမှာဖော်ပြခဲ့ပါတယ်။အမေရိကန်အစိုးရအရာရှိတွေဘက်ကထိတ်တန့်ရင်ဆိုင်မှုဖြစ်စေတဲ့ပြောဆိုမှုတွေပြုလုပ်ခဲ့တာကြောင့်ဆိုတဲ့အကြောင်းပြချက်နဲ့ထိတ်တန့်ဆွေးဝဲကိုမတက်လို့ကြောင်းမြောက်ကိုရီးယားဘက်ကချင်းချောက်ပြောဆိုမှုတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်ကင်ဂျွန်ဦးနဲ့ပြုလုပ်မဲ့ထိတ်တန့်ဆွေးဝဲကိုဖျက်လိုက်ကြောင်းသမ္မတထောင်ကကြာတာရင်းနဲ့မှပြောလိုက်တာပါ။ဒါဟာမြောက်ကိုရီးယားအတွက်ကြီးမားတဲ့နောက်ကျောင်းပြန်လည်မှုတစ်ခုဖြစ်ပြီးကမ္ဘာကြီးအတွက်လည်းအလားတူပါပဲလို့သမ္မတထရန့်ကအင်ဂျူရောရူးစဗက်ခမ်းမမှာကြာတာပင်းနေ့နေ့လယ်ပိုင်းကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားဘက်ကအစဉ်ကျင်မဲ့လှုပ်ဆောင်မယ်ဆိုရင်တော့မဟာမိတ်တောင်ကိုရီးယားဂျပန်တို့နဲ့အတူအမေရိကန်ရဲ့စစ်တပ်တွေဟာအရင်ကလည်းပို့ပြီးတော့အစဉ်အသင့်ဖြစ်နေကြောင်းလည်းသမ္မတထရန့်ကသတိပေးပြောကြားခဲ့ပါတယ်။